Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တိုင်ရဲ့2019ခုနှစ်ဧပြီလ18ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့မနက်အစီအစဉ်တွေကိုတောင်းရင်ပြင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်ရက်တက်ပါဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးပါပါရှင်ပါရီမြို့နယ်က Notre Dame Cathedral ဘုရားကျောင်းကြီးရဲ့မီးလောင်ပျက်စီးမှုအတိုင်းအတာနဲ့ပတ်သက်ပြီးအသေးချာသိရအောင်ကျွမ်းကျင်သူတွေဆက်ဆဲနေကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ပြိုင်ဘက်ထက်ဆယ်ရာခိုင်နှုန်းလောက်အသာစီးရနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။မမြသစရာဝင
်။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းစာတွေမှာတော့ NLD စိုးရလက်ထက်မြန်မာနှစ်ဆန်းတရနေ့သမ္မတလူငင်းချမ်းသာခွင့်ပေးခဲ့တဲ့အထက်နိုင်ငံရေးအကျဉ်းသားအနေချင်းပဲပါတဲ့အတွက်အံ့ဩစိတ်ကြင်မိတဲ့အကြောင
်း And that is shocking, surprising, and really a disgrace.
HRW အဖွဲ့အရှာရီယာတာဝန်ခံ Brad Adams ပြောသွားတာပါဒီအကြောင်းနဲ့အတူ NLD အစိုးရလက်ထက်မှာမြန်မာနှစ်ဆန်းတရနေ့လူငင်းချမ်းသာခွင့်ပေးတဲ့အကြောင်းပြင်အင်ဒိုနီးရှားနိုင်ငံမှာဧပြီလ18ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲနောက်ဆုံးရအခြေအနေပြင်သစ်နိုင်ငံပါရီမြို့လေကရှေးဟောင်း Notre Dame ဘုရားကျောင်းကြီးပြန်လည်တည်ဆောက်ရေးနဲ့ပတ်သက်တဲ့သတင်းလွှာဒီနောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေအပြင်ဥကြော်စန်တာရဲ့မြန်မာရေးသုံးသပ်ချက်သူယုံကြည်ရာနနေခင်အင်္ဂလိပ်စာသင်ခန်းစာစာရီကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကြာတာပြီးနေ့မနေ့ဖိတ်ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးတက်နေမှန်အင်ဂျင်နိုင်တို့ကပြောပြပေးပါရှင်
တနင်္လာနေ့ကမိအကြီးကျယ်လောင်ကျွမ်းခဲ့တဲ့တင်တဲ့နိုင်ငံပါရီမြို့လည်းက Notre Dame Cathedral ဘုရားကျောင်းရဲ့ပျက်စီးမှုတိုင်းတန်တဲ့အဆောင်ရဲ့ဖွဲ့စည်းပုံတည်ငြိမ်မှုအနေထားနဲ့ပတ်သက်ပြီးအသေးချာသိရအောင်ကျွမ်းကျင်သူတွေဆက်ဆင်းနေခြင်းပါပဲ။ပြင်သစ်သမ္မတ Emmanuel Macron ကဒီဘုရားကျောင်းကြီးကိုလာမယ့်9နှစ်အတွင်းမှာအပြည့်ပြန်နဲ့တည်ဆောက်ဖို့ဖိအားပေးနေပါတယ်။ဒီဘုရားကျောင်းကိုငကူကထက်ပို့ပြီးခန့်ရအောင်ပြန်လည်တည်ဆောက်မယ်လို့အင်္ဂါနေ့နိုင်ငံတော်မင်ကွန်းမှာထည့်သွင်းပြောကြားခဲ့ပြီးဗုဒ္ဓဘုရားနဲ့သူ့ Cabinet ဖွဲ့နဲ့အစည်းအဝေးမှာလည်းဘုရားကျောင်းပြန်လည်ပြုပြင်ရေးနဲ့တည်ဆောက်ရေးအတွက်လိုအပ်တဲ့ရန်ပုံငွေဆိုင်ရာတွေကိုသမ္မတကဆွေးနွေးခဲ့တာပါ။ပြင်သစ်နိုင်ငံသားချမ်းသာကျွယ်ဝသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကဘုရားကျောင်းပြန်လည်ပြုပြင်ရေးအတွက်လှူငွေအမေရိကန်ဒေါ်လာ300ပေးလှူမယ်ဆိုတဲ့ကတိကိုသမ္မတကရထားပြီးဖြစ်ပါတယ်။ဝန်ကြီးချုပ် Edward Philippi ကလည်းဖျားကြောင်ခောင်မိုးပြိုကျစင်ကပြစ်စီးရတဲ့ဆုလမွန်ချွန်ပြန်လည်တိဆောက်ရဲ့အတွက်ဒီဇိုင်းဆွဲဖို့ကမ္ဘာတန်ဟွမ်းကပါဝင်ရှင်ပြန်လူသူတွေကိုကန့်လှန်လိုက်ကြောင်ဗုဒ္ဓဘုရားမှာကြေညာပါတယ်ဆုလမွန်ချွန်အသက်အတွက်ခေတ်သစ်နည်းပညာတုံဒီဇိုင်းကိုကမ္ဘာတလောကပြည်သူကပညာရှင်တွေပါဝင်ရှင်ပြန်ကြဖို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ဒီဖျားကြောင်ပြန်လည်မွမ်းမံရင်မှာတာဝန်ရှိသူတွေကတော့လုပ်ငန်းပြည့်စုံမှုအချိန်10စုနှစ်နဲ့ချီပြီးကြာမြင့်နိုင်တယ်လို့သတိပေးနေကြတာပါ
နောက်ကိုရီးယားနိုင်ငံအနေနဲ့နီးပြူဟာမြောက်ပက်ထိန်လက်နက်တစ်တခုကိုစမ်းသပ်ခဲ့တယ်လို့နောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။သူကိုယ်တိုင်ကြီးကြပ်ကိုကဲလမ်းညွန်ခဲ့တဲ့ဒီစမ်းသပ်မှုကိုတိတ်ရေးပါတဲ့ထူးခြားတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်အဖြစ်နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောခဲ့ပါတယ်။နောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার နဲ့တာဝေးပစ်ဒုံးကျည်စမ်းသပ်တာမျိုးရန်စချင်းချောက်တဲ့စမ်းသပ်မှုမျိုးမလုပ်ခဲ့တာတစ်နှစ်ကျော်ပါပြီ။ကင်ဂျုံကအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့နဲ့ဆွေးနွေးပွဲတွေလုပ်ခဲ့တဲ့ကဒီလိုအသေးစားစမ်းသပ်မှုတွေလုပ်ခဲ့တာပါပြီးခဲ့တဲ့ February လထဲမှာဟနွိုင်းမြို့မှာသမရထရန်နဲ့ဆွေးနွေးပွဲတာဆွေးနွေးပွဲမှာတော့တစုံတရာတိုးတက်မှုမရှိဘဲပြီးဆုံးခဲ့ပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံမှာ April 18ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲယုံအထွတ်မှာကောက်ခံတဲ့စစ်တမ်းတွေရဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ရဲ့ပြန်ဘက်ပရာဘိုဝိုဆူဘီယန်တိုထက်ဆယ်ရာခိုင်နှုန်းလောက်အသာစီးရနေတာတွေ့ရပါတယ်။အချိန်အပြည့်ဇုံ3ခုခွဲထားတဲ့အင်ဒိုနီးရှားနိုင်ငံရွေးကောက်ပွဲမှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါလေမဲယုံထွက်စစ်တမ်းကပ်ယူတဲ့တိကျလွတ်လပ်တဲ့စာပေအဖွဲ့5ဖွဲ့ဆင်းနေရလက်ရှိသမ္မတကသူ့ပြန်ဘက်ထက်အသာစီးရနေတယ်လို့ဖော်ပြထားတာပါ
ဥက္ကံကိုတနက်နဲ့တိတ်ပြီးကိုကိုကိုပြစ်သက်တေးချောင်းကျန်ခဲ့တဲ့ပီရူးသမရာဟောင်းအယ်လန်ဂရီစီယာဟာဗုဒ္ဓဘုရားကဆေးရုံမှာကွယ်လွန်ခဲ့ပါတယ်။သူ့ကိုအချင်းပြတ်လက်စားမှုဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးဖို့စူးစမ်းချိန်မှာသမရာဟောင်းကကိုကိုကိုအဆုံးစီရင်ဖို့စူးစမ်းခဲ့တာပါ။အသက်69နှစ်အရွယ်ဂရီစီယာဟာပီရူးသမရာအဖြစ်တပ်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့ပါတယ်။ပထမအကြိမ်သမရတက်တန်းကိုတော့1985ခုနှစ်ကနေ1990ခုနှစ်အထိထမ်းဆောင်ခဲ့ပြီးဒုတိယအကြိမ် သမရတက်တန်းကိုတော့2006ခုနှစ်ကနေ2011ခုနှစ်အထိထမ်းဆောင်ခဲ့ပါတယ်။အခုလိုသမရဟောင်းဂရီစီယာကွယ်လွန်ခဲ့တဲ့အတွက်တုံလုံးမိချောင်းနဲ့သူ့ရဲ့ဝန်ထဲချောင်းတဝင်းလွာကိုအယ်လန်ဂရီစီယာရဲ့မိသားစုကိုပေးပို့ခဲ့ပြီးဖြစ်ကြောင်းလက်ရှိပီရူးသမရမာတင်ဗစ်ကာရာကသူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။ဥကောင်းတနက်တရားရထားတဲ့ဂရီစီယာကိုလီမာဆေးရုံရဲ့အရေးပေါ်ဌာနမှာခွဲစိတ်ကူတာခဲ့တာဖြစ်ပြီးသူမသေးဆုံးခင်မှာနှလုံးခုန်နှုန်း3ချိန်ရပ်ဆိုင်ခဲ့တယ်လို့ဆိုပါတယ်ရှင
်။ VOA American သံမနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 0483ညဆိုင်းတိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
်ဗျာ။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာတက်ကရက်1381နှစ်စန်းတင်နေမှာအကျဉ်းသား1000နီးပါးကိုသမရဦးဝင်းမြင့်ကပြစ်ဒဏ်ကလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။ဒီထဲမှာနိုင်ငံရေးအကျဉ်းသားက9550ယောက်ပါပြီးနိုင်ငံခြားအကျဉ်းသား16ဦးပါဝင်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လွှတ်ပေးခဲ့တဲ့ထဲမှာနိုင်ငံရေးအကျဉ်းသားမပါတဲ့လောက်နည်းပါနေတယ်လို့နိုင်ငံရေးတုံ့တက်သူတွေကဝေဖန်ကြပါတယ်။ပြန်လွှတ်ပေးသူအရေးအတွက်တိတိကျကျမသိရသေးပါဘူး။
2015ခုနှစ်ကမလေးရှားထိုင်းနယ်ဆက်တောရီတဲတွေ့ရှိခဲ့တဲ့အစုလိုက်ပြုံလိုက်မြုပ်နှံထားတဲ့အလောင်းတွေနဲ့လူမောင်ခိုးကူးခံရသူတွေနေထိုင်ခဲ့တယ်လို့ယူဆထားတဲ့စခန်းတွေနဲ့ပတ်သက်လို့မလေးရှားအစိုးရကနေပုံတပ်မှုတွေကစတင်စုံစမ်းနေပါပြီ။ဒီအမှုနဲ့ပတ်သက်လို့တရားစီရင်ကိစ္စမှာဟန်တာကန့်သတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မလေးရှားအစိုးရကတုံ့ပြန်ဆောင်ရွက်တာပါ။ထိုင်းနိုင်ငံတောင်ပိုင်းနဲ့မလေးရှားနိုင်ငံမြောက်ပိုင်းနယ်ဆက်ကတောထူတက်တဲ့နေရာတွေမှာလူမောင်ခိုးကူးသူတွေရဲ့ရန်နာရာစခန်းဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ဆိုတော့ရိုဟင်ဂျာမွတ်စလင်အများစုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအရှိတောင်အာရှနိုင်ငံတွေစီလူကုန်ကူးဖို့ခေါ်ဆောင်လာတဲ့အခါမှာအဲ့ဒီနေဆက်တောထူတက်တဲ့နေရာဟာတထောင်ရနာခဲ့တဲ့နေရာဖြစ်ခဲ့ပါတယ်။လူမှောင်ခိုးဂိုင်းတွေလှုပ်ထားတယ်လို့ယူဆရတဲ့စခန်း12ခုကျော်နဲ့အစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းပေါင်း139လောင်းအမှုစုံစမ်းစစ်ဆေးမှုမှာအာဏာပိုင်တွေဘက်ကအမှားတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းဖို့မလေးရှားအစိုးရကဇန်နဝါရီလမှာကော်မတီတစ်ရပ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်။ Every Coast နိုင်ငံမှာစားသုံးဖို့အတွက်မတင့်တော်တဲ့ဆန်တန်ချင်း 18,000 ကိုဗိုလ်တပ်ဘူးနေကဖျက်ဆီးပစ်ခဲ့တယ်လို့ကျန်းမာရေးတာဝန်ခံတွေကပြောကြောင်းအာဖရိကကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒီဆန်တွေဟာမြန်မာနိုင်ငံကလာတဲ့ဆန်တွေဖြစ်ပြီးစားသုံးဖို့အတွက်မတင့်တဲ့အတွက်ဒီဆန်တွေကိုမြေဖို့တဲ့နေရာမှာသွားပြီးသွန်ပစ်ခဲ့တာဖြစ်ပါတယ်။ဒီဆန်တွေကိုအာဖရိကအနောက်ဘက်ကန်ယူလန်ဒေသတစ်လွှာကဂါနာ၊ဂီနီနဲ့တိုဂိုနိုင်ငံတွေကလည်းအရေးအတွေးမပြည့်မီတဲ့ပြဿနာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆုံးမှာ Every Coast နိုင်ငံကလက်ခံခဲ့တာဖြစ်ပြီးဒီဆန်တွေကိုမျိုးရောအပိုင်ဂျန်ကိုပို့ပြီးတော့အရေးတွေးဆစ်ဆဲခဲ့ရကနေအရေးတွေးမမှီပဲစားသုံးဖို့မတင်ကြောင်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။အာဖရိကဒေသတစ်လွှာမှာဆန်ကိုအဓိကထားစားသုံးကြတာပါ။ဒါပေမဲ့စားသုံးဖို့လိုအပ်မှုကအမြဲတစေတိုးနေတဲ့အတွက်ဒေသခံဒေသမားတွေရဲ့စိုက်ပျိုးမှုနဲ့လည်းမလုံလောက်ပဲပြိပကတင်သွင်းရတာပါ။အနောက်အာဖရိကကန်ယူရန်ဒေသတစ်လွှာကနိုင်ငံတွေဟာကုန်းတွင်းပိုင်းမှာရှိတဲ့သူတို့ရဲ့အိမ်ကြီးချင်းနိုင်ငံတွေအတွက်ပါလိုအပ်တဲ့ကုန်တွေကိုဖြည့်ဆည်းပေးရတာဖြစ်ပါတယ်။ဂါနာနိုင်ငံဟာအိမ်ကြီးနီးချင်းပါကင်နာဖော်ဆိုနိုင်ငံအတွက်ပါကုန်ပစ္စည်းတင်ပို့ပေးတဲ့လမ်းကြောင်းဖြစ်ပါတယ်။စိတ်ကန်းတွေကပစ္စည်းတင်သွင်းရမှာအရာရှိတွေအခွင့်လိုက်စားမှုကြောင့်ကုန်ပစ္စည်းအရေးသေးဆက်ဆိတ်မှုဆိုင်မှာပြဿနာအမြဲကြုံရတတ်ပါတယ်။
ထိုင်းနိုင်ငံကမ်းခြေတစ်ခုကနေကီလိုမီတာ220ကျော်ဝေးတဲ့ပင်လယ်ထဲမှာကူးခတ်နေတဲ့ခွေးတစ်ကောင်ကိုထိုင်းရေနံဒူဖော်စင်တစ်ခုကလုပ်သားတွေကကယ်တင်ခဲ့ရတာကအခုဘေးကင်းရာကမ်းခြေကိုရောက်ရှိသွားပြီလို့သိရပါတယ်။ရေနံဒူးစင်ကအလုတ်တမVT6 ကခွေးတကောင်ရေနံတူးစင်ကိုကူးလာတာကိုမြင်လို့ကဲတင်ခဲ့ကြောင်းခွေးလယ်ဘင်းကိုကြိုးကွင်းဆွပြီးတော့ကဲတင်ခဲ့ရကြောင်းအဲ့ဒီခွေးဟာငါးဖန်းသင်းမော့ကနေလိမ့်ကျလာတာဖြစ်နိုင်ကြောင်းပြောခဲ့တယ်လို့သိရပါတယ်ရှင်ကြာတာပြီနှစ်ပိုင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့မှန်းအင်ဂျင်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းစာတွေကိုထုတ်လွှင့်ပေးပါမယ် NLD ဆိုရလက်ထက်မြန်မာနှစ်စန်းတရနေ့ကသမရလွန်ငင်းချမ်းသာဝင်ပေးတဲ့အထက်နိုင်ငံရေးကျင်းသာအနေချင်းမဲ့ပါတဲ့အတွက်အန်အောစိတ်ပြည့်မိကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောလိုက်ပါတယ်အပြည့်အစုံကိုမှန်းအင်ဂျင်နိုင်ကပြောပြပေးပါရှင် ဧပြီလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမရဦးဝင်းမြင့်ရဲ့ပြစ်ဒဏ်လွန်ရင်းချမ်းသာခွင့်အမိန့်မှာအကျဉ်းသားအကျဉ်းသူစုစုပေါင်း9535ဦးလွန်ရင်းချမ်းသာခွင့်ပေးလိုက်ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားဘယ်နှဦးလွတ်မြောက်လာမလဲဆိုတာအတိအကျမသိရသေးပေမဲ့မြန်မာနိုင်ငံအခြေဆိုင် AAPPB နိုင်ငံရေးအကျဉ်းသားကူညီစောင့်ရှောက်ရေးအဖွဲ့ရထားတဲ့လက်ရှိစည်းရင်းအရ2ယောက်ပဲရှိသေးတယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်လွှတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်ဦးသိန်းစိန်အရက်သားတပိုင်းအစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အလွန်နှေးပါတဲ့အတွက်အံ့ဩတုန်လှုပ်မိကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ
် Well the amnesty process is now controlled by the NLD the president is in the NLD and Aung San Suu Kyi is the NLD and
အခုလို NLD အစိုးရကနိုင်ငံရေးအကျဉ်းသားအနည်းအချင်းလောက်ကိုပဲလွှတ်ပေးတဲ့အတွက်ကျွန်တော်တို့တကယ်ပဲအံ့ဩရပါတယ်မြန်မာနှစ်တကူကြိုးဆိုတဲ့အနေနဲ့တမရလူငယ်ချမ်းသာဝင်ပေးတဲ့ထုံးစံအရာလွတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်စစ်အစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အရန်နေပါတယ
်ဒါအပြင် NLD အစိုးရလက်အောက်တနှစ်ထက်တနှစ်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဆိုတာမျိုးမရှိဘဲထောင်ထဲထည့်ခံရတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပိုးပြီးများလာတဲ့အခြေအနေတွေ့နေရကြောင်း Brad Adams ကပြောပါတယ
် And that is shocking surprising and really a disgrace
NLD ကောင်းဆောင်အများစုဟာနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ပါတယ်အကျဉ်းထောင်တွေဆိုတာဘာလဲဆိုတာသူတို့ကောင်းကောင်းသိပါတယ်အခုတော့မြန်မာနိုင်ငံမှာအခြားလူအများအနေနဲ့လည်းဒီလိုအဖြစ်အပျက်မျိုးရင်ဆိုင်နေရပါတယ်ဒီလိုပြဿနာကိုဖန်တီးတဲ့အခြေအနေမှာ NLD ဟာတစ်စိတ်ပိုင်းနေနဲ့ပါဝင်နေပါတယ်
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကချက်ချင်းလှုပ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုထားတဲ့ထောင်ဒဏ်ခုနှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိစ္စဆိုရင်အများကမျှော်လင့်တယ်လို့သမရလွန်ငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခြင်းမရှိသေးတဲ့အပေါ် Brad Adams ကအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့နားလည်ထားတာကတော့သမရအနေနဲ့ရိုက်တာသတင်းတော်နှစ်ဦးကိုလွန်ငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးဖို့လိုလားပေမဲ့ဒေါန်ဆန်းစုကြည်ကတားမြစ်ထားတယ်လို့ဆိုပါတယ်တကယ်လို့များဒီအချက်ကမှန်ကန်တယ်ဆိုရင်သူရထားတဲ့ Nobel ငြိမ်းချမ်းရေးဆုကိုဆုံးရှုံးရတဲ့အကြောင်းပြချက်ဖြစ်လာနိုင်မှုရှိတယ်လို့လွမြောက်ရေးနဲ့လူခွင့်ရေးအတွက်ဒေါန်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့မြန်မာလူထုအနေနဲ့ပြန်လည်သုံးသပ်ဖို့ဖြစ်လာမှာပ
ါဒါပေမဲ့လည်းသမရဦးဝင်းမြင့်ရဲ့ကြေညာချက်မှာနောက်ထပ်အကျဉ်းသားတွေကလွတ်တင့်လွတ်ထိုက်သူတွေကိုစနစ်တကျစီစစ်နေပြီးလူငယ်ချမ်းသာခွင့်ဆက်ပြီးပေးဖို့ရှိနေကြောင်းဖော်ပြထားတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေလွတ်လာလိမ့်မယ်လို့ယူဆကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါတယ
်အဲ့တော့ကတရားရုံးဆင်ခြင်ရဲ့ကိစ္စရဲ့ဒီမပြီးသေးရင်စီစစ်ဖို့အတွက်လိုအပ်နေသေးတဲ့ကိစ္စတွေရှိနိုင်တယ်ဒါကျွန်တော်တို့ပြမှုဆိုင်ရာဥပဒေတွေမှာပြမှုကြီးပြမှုကြီးတတ်တယ်လို့ကြားခံစားရရှိတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဒါတွေကိုအများကြီးဖြည့်သွင်းစဉ်းစားတာဖြစ်အဲ့ဒါကြောင့်သိရှိရင်လည်းတောင်းကြည့်ဖို့လိုတာပေါ့နော်လွတ်တဲ့နဲ့လူတွေတော့ပြုတ်ပြီးမယ်လို့ကျွန်တော်တို့တော့ထင်ပြီးဆိုပါတယ်
APPB ရဲ့မက်ရှလာကုံအစည်းအခမ်းစာအရမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူနဲ့ထောင်ပြင်ပကနေတရားရင်ဆိုင်နေရသူစုစုပေါင်း364ဦးရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း45ဦးကအကျဉ်းကျခံထားရပြီးနောက်တက်ကြွလှုပ်ရှားသူ64ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရပါတယ်။ကျန်225ဦးကတော့ထောင်ရဲ့ပြင်ပကနေတရားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်ရှင်။
မင်းအင်ဂျင်နိုင်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဝါဒေတာကိုပြည်내အဆင့်သတ်မှတ်ပေးဖို့ UWSA ဝါပြည်သွေးစီညီညွတ်ရေးတက်မတော်ကတောင်းဆိုလိုက်တာဟာနိုင်ငံရေးအရာဖိအားပေးလိုက်ခြင်းသာဖြစ်ပြီးအစိုးရနဲ့မြန်မာတက်မတော်ကဒီကိစ္စကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိဘူးဆိုရင်ပြည်တွင်းစစ်အရှိန်တိုးလာနိုင်တယ်လို့တိုင်းရင်းသားအရေးနိုင်ငံရေးကြွမ်းကျင်သူတချို့ကအသုံးသတ်ကြပါတယ်UWSA တပ်ဖွဲ့ကအပြည့်အဝငြိမ်းချမ်းရေးယူခဲ့တဲ့နှစ်30ပြည့်ပွဲမှာဝါပြည်နယ်တောင်းဆိုခဲ့ပြီးတဲ့နောက်အခုလိုသုံးသပ်လိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင
် UWSA ဝါတပ်ဖွဲ့ကငြိမ်းချမ်းရေးတည်ဆောက်မှုနှစ်30ပြည့်ခန်းနာကိုရှမ်းပြည်နယ်ပန်ဆန်းမြို့မှာ AB19 ရက်နေ့ကကျင်းပခဲ့ပြီးအဲ့ဒီပွဲမှာဝါအထူးဒေသနှစ်ကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးဖို့ UWSP ရဲ့ဥက္ကဋ္ဌလည်းဖြစ်UWSA ရဲ့စစ်သေးနာပတိကျုပ်ဖြစ်တဲ့ဦးပေါ့ယူချန်းကသူ့မိကွန်းမှာထဲသွင်းပြောကြားသွားတာပါ ဒီတောင်းဆိုမှုဟာနိုင်ငံရေးအဖြစ်အားပေးခြင်းသာဖြစ်တယ်လို့ဂျာမနီနိုင်ငံမှနေတဲ့တိုင်းရင်းသားအရေးကျွမ်းကျင်သူဦးဆိုင်ဝမ်ဆိုင်ကသုံးသပ်ပါတယ်
။သူတို့ကတောင်းရတာအခုမှမဟုတ်ပါဘူး။2016ခု21ဘီလီယံလာကလာလို့ကလည်းသူတို့ကအဲ့ဒါပြောပြီးသား။အခုကတော့နှစ်30ပြည့်ပြောက်ဥစ္စာအပြည့်ခတ်ရစေးကြီးပေါ့နော်။တမန်တော်နဲ့အစိုးရနဲ့အပြည့်ခတ်ရစေးကြီးအခါနာမှာသူတို့ကတရားဝင်ပြောတဲ့သဘောပြုပေါ့နော်။ဒါနဲ့ဒီအစိုးရဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါဒီနိုင်ငံရေးဆွေးနွေးမှုကြီးအခြေမကျသေးတဲ့အချိန်မှာတောင်းတယ်ဆိုတော့သူကဖိအားပေးတဲ့ပုံစံမျိုးတော့သူရောက်တော့
ဝတ်တပ်ွေရဲ့ဒီလိုတောင်းဆိုချက်တွေကိုညှိနှိုင်းအဖြေမရှာနိုင်ဘူးဆိုရင်ပြည်တွင်းစစ်အရှိန်မြင့်တက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူ EBSDF ကျောင်းသားတက်မတော်ခေါင်းဆောင်ဟောင်းဒေါက်တာနိုင်အောင်ကပြောပါတယ်
ဘဝအနေနဲ့ဒီပြည်နယ်တောင်းဆိုမှုနဲ့ထိုက်တန်တယ်ဆိုတာကိုဒါဖွင့်ပြီးတော့ခြားပြတဲ့သဘောမျိုးဖြစ်တယ်လို့လည်းယူဆလို့ရတယ်။အဲ့တော့ဒီတောင်းဆိုချက်တင်ပြချက်ကတစ်ကဘာလဲဆိုတော့ပြည်နယ်ရသင်းနဲ့မရသင်းနဲ့အပါအဝင်နော်ဒီအရည်တောင်းဆိုတင်ပြချက်တွေကိုမညှိနှိုင်းအဖြေမရှာနိုင်ဘူးဆိုလို့ရှိရင်တော့ပြည်နယ်စစ်ပွဲအချိန်ကပိုပြီးမြင့်တက်လာနိုင်တယ်လို့ထင်တယ
်။ယူရဲစီဝါတပ်ပွဲဟာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့မှစီရင်အင်အားအတောက်တင်းဆုံးအဖွဲ့ဖြစ်ပါတယ်။ဝတ်တပွဲရဲ့ပြည်내တောင်းဆိုမှုကအခြားတိုင်းသားလက်နက်ကိုင်တွေကိုတွန်းအားဖြစ်စေခဲ့တယ်လို့ဦးဆိုင်ဝမ်ဆိုင်ကမြင်ပါတယ်
။ဒီဝတ်ရဲ့ပြည်내တောင်းဆိုမှုကစီအင်အားကိုသူကတိုးချက်ပြီးတော့တောင်းဆိုတဲ့အခါကျတော့အခြားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းဟာတို့အင်အားတောင်းတင်းလို့ရှိရင်တော့သူလည်းသူတို့တောင်းဆိုလို့တောင်းလို့ရမယ်ဆိုတဲ့အတွေ့အခေါ်ပြီးသူတို့ဝင်သွားတော့ဝင်သွားတော့ဒီခုလက်ရှိဖြစ်နေတဲ့ဒီနိုင်ငံရေးဆွေးနွေးပွဲပေါ့ဗျာ27ဘီလုံအဲ့ဒါကြီးကိုတော့ရိုက်ခတ်တာအဲ့ဒီ27ဘီလုံကြီးရလဲသူကလဲသူဖုတ်လိုက်ဖုတ်လိုက်နဲ့တိမ်မလို့ရှင်းမလို့ဖြစ်နေတဲ့အခြေကြီးမှာအဲ့ဒါကြီးကတက်လာတဲ့ခါကျတော့ပို့ပြီးတော့အခြေကြီးစိုးသွားတယ်လေကျွန်တော်တို့ကပြောနေတဖက်အခြေကြီးစိုးတယ်လို့ကျွန်တော်တို့ပြောနေမယ်အစိုးရနဲ့တတ်မတော်ဘက်ကဒီလိုလက်လက်လျော်လျော်ဖြစ်လာနိုင်မလားလို့ကျွန်တော်တို့တဖက်စဉ်းစားလို့ရတော့
ဦးသိန်းစိန်အစိုးရလက်ထက်ကစပြီးအခုချိန်ထိအပြည့်ရညီညာရေးအကောင့်ထဲပေါ်လာစေဖို့ NCA စာချုပ်ချုပ်ဆိုနိုင်ရေးကိုကြိုးပမ်းလာခဲ့ပေမဲ့ဒီဖြစ်စဉ်မှာ UWSA ဝါတပ်ဖွဲ့ကပါဝင်ခြင်းမရှိဘဲဆွေးနွေးပွဲတွေမတင်မကျဖြစ်နေတာကြောင့်ဝါတပ်ဖွဲ့ရဲ့ပြည်내တောင်းဆိုမှုကဆွေးနွေးပွဲရှေ့ဆက်နိုင်အောင်ရည်ရွယ်ပုံရတယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်
တဖက်မှာ NCA ပင်လုံဖြစ်စဉ်မှာလည်းဒီအဆင်မပြေဖြစ်နေတာလည်းဒီ Federal ပြည်တော်စုဖွဲ့စည်းရေးမှာဒီအနာခွဲဝေမှုမကြည်လဲတဲ့သဘောရှိနေတော့ဒီကိစ္စကိုအဖြေတစ်ခုညှိနှိုင်းဖို့အတွက်အားမထုတ်နိုင်ဘူးသို့မဟုတ်ပို့ပြီးတော့မှဒီတရားမျှတတဲ့သူတို့တောင်းဆိုခြင်းနဲ့နှိစက်နိုင်တဲ့ဒီဖယ်ပြောင်စုဖွဲ့စည်းရေးကိုနီလန်းကောင်းနေနီလန်းသစ်တွေရှာပြီးလုပ်မလားဒါမှမဟုတ်လို့ရှင်ပို့ပြီးတင်းမာတဲ့ခြေနေရှိမလားဆိုတဲ့ကိစ္စဖြစ်လာတယ်အဲ့တော့တစ်ဆယ်လုံးညင်လာတဲ့နှစ်30လောက်ညင်လာတဲ့ဝတ်သားပါကဒီနေ့ချီမှာသူ့ရဲ့နိုင်ငံတောင်းဆိုကိုပို့ပြီးတော့မှမောင်းတင်ပြလိုက်တဲ့အတင်းပြလိုက်တဲ့သဘောဖြစ်တယ်လို့ကျွန်တော်တို့ထင်တ
ယ်။ UWSA ဝါတပ်ဖွဲ့ဟာအရင်အစ်အစိုးရလက်ထက် 1989 ခုနှစ် AB 18ရက်နေ့မှာအပြည့်ရညီညာရေးယူခဲ့ပြီးနောက်အစိုးရတက်တဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိပါဘူးခင်ဗျာ
။ကိုညံဝင်းပါပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ပါရီမြို့လယ်ကရှေးဟောင်း Notre Dame ဘုရားကျောင်းကြီးတစ်စိတ်တစ်ပိုင်းစတင်မီးလောင်ကျွမ်းခဲ့တဲ့အချိန်နဲ့ kait ပြီးဗုဒ္ဓဟူးနေ့ကပြင်သစ်နိုင်ငံတဝန်ခေါင်းလောင်ထိုးခဲ့ပါတယ်။အခုဦးစားပေးအချက်ကတော့ကဘာပေါ်မှာအထင်ကြီးအကြဆုံးသမိုင်းဝင်အဆောက်ဦးကြီးဖြစ်တဲ့ဒီဘုရားရှိခိုးကျောင်းကြီးပြန်လည်တည်ဆောက်ရေးနဲ့မီးပယ်လူစတင်လောင်ကျွမ်းနေဆိုတာကိုသိရှိဖို့အစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အပြင်ဆင်နေတာပါ။ဒီကျောင်းကိုပါရီမြို့ကနေ VOA သတင်းတော်လီဆာဘရိုင်ယန်သတင်းပေးပို့ထားတာကိုဒေါ်လှလတန်ကတင်ပြပေးပါမယ်ရှင
်။ Paris မြို့တော်ရှိ Saint Sophie's ဘုရားကျောင်းကစပြင်သစ်နိုင်ငံတခုင်းကြေးရွာလေးရှိဖျားချောင်းတွေအစုံခေါင်းလောင်းတံတွေထိုးခဲ့ပြီးအခုလိုပူဆွေးခဲ့ကြတာပါတင်းနှာနေကမိလောင်ကျွမ်းလို့အတော်လေးပျက်စီးခဲ့တဲ့ Notre Dame ဖျားချောင်းကြီးကတော့မမကြီးရက်တီနေသေးပါဖျားချောင်းမှာတံပိုးရှိဆုံးခြေဟောင်းပစ္စည်းတွေဖြစ်ကြတဲ့ခေါင်းလောင်းမျိုးစင်တွေမှန်စီရွှေချပလင်းပေါက်တွေနဲ့အတူခရစ်တော်ဆောင်းခဲ့တယ်လို့ဆိုတဲ့သုကဲ့တွေနဲ့ရက်ထားတဲ့တရဖူစသည်တို့လည်းမပြောက်မပြက်ရှိနေခဲ့ပါတယ်ပြင်သစ်သမ္မတအမန်နျူအယ်မာခရွန်ကနော်တာဒမ်ဘုရားကျောင်းကြီးကိုပဲရစ်မှာအိုလံပစ်ပွဲမကျင်းပမီနောက်9နှစ်အမီပြည်စီအောင်ပြင်ဆင်လို့တဲ့ဆန္ဒရှိခဲ့ပါတယ်။ကျွမ်းကျင်သူတွေကတော့ပြင်ဆင်မှုဟာဒါထက်အချိန်ကြာလိမ့်မယ်လို့ခန့်မှန်းကြပါတယ်။အ
Nous sommes ce peuple de bâtisseurs. Nous avons tant
à faire.
နော်ဒရန်ဖျားကြောင်းကြီးကိုပို့ပြီးလှပထဲဝအောင်တိဆောက်သွားကြမှာပါဒါကိုငါးနှစ်အတွင်းပြည်စည်းသွားအောင်ပြန်ဆောက်စေခြင်းပါတယ်ကျွန်တော်တို့အောင်မြင်အောင်လုပ်နိုင်မှာပါအားလုံးစုပေါင်းလှုပ်ဆောင်ကြမှာဖြစ်ပါတယ်ခုလောလောဆယ်မှာတော့နော်ထရဒိန်ဖျားကြောင်းကြီးပြင်ဆင်ရေးအတွက်အလှူငွေတွေဟာဒေါ်လာ1ဘီလီယံနီးပါးရရှိနေပါပြီပြင်သစ်စမ်းကြွေတစ်ထည်ကြီးတွင်နေနိုင်ငံခြားကအလှူရှင်တွေဝိ Apple Company CEO Tim Cook Gale, Pianle Muma Mudwe, Alungwe Terwin Book, Libe Tabin, Hollywood Walt Disney Company Gale, Dola Nadan Terwin Book, Libe Tabare, Gadwin Saisiaji, Victor Hugo Yetare, The Hunchback of Notre Dame Witugu, Tanguya Guze Chakuga, Tisiga Yoshin Yakugeyama, D. Notre Dame Piajama, Zain Digera Pipare, Piente Winjijo, Edward Philippe. Notre Dame Piajang Sulu Munchon Diane Di Sawyama Gabad Fanga Biduka Binya Shinwitanga Kunigo Botuniga Dunkan Gibare. Dina Niga Milang Zindwin Di Piajang Tiga Sule Munchon Milang Bi Aku Pyucha Gede Mingwinha Nindu Dwe Dwe Yujomiya Pisi Gedaba Winji Joga.
Enfin, un concours international d'architecture.
Notre Dame Piajangye, Sulu Monchongo, Piane Titoyama, Nanganaga Biduga, Shimian Bojigo, Jimpama Pipare, Sakoya Zunema Daimiga, D. Notre Dame Piajangima, Sulu Monchong, Mashiga Babu, Dinanani Yaga, Milami Piajagere, D. Sulu Monchongo, Pinte Biduga Siaji, Vela, Ladaga, Sokeraba.
Pinte Nangaye Ata Jet Kugaro, Kabad Fama, Shihong Sauri, Moman Pubian Dudri, Moman Pubiane. Take damp in your shinry, bomyare, chepepe bari. Dilla nigga, Notre Dame Piajangi Milanzin, Mida the Mariga, Gonaija, Ninta Kejayara Pipari. Mimalau Migrega, Nyanwe Simbi, Piensini de Notre Dame, a coolu, Milan Yajin, Jangi Badelu. Zonza, Sisi Duriga, Salo ye look dadrigo, Sisi Mimia, Lia Shijavari. Kutedido, Milan Muha.
တော်လာလာတန်ပြောပြပေးကြတာပါရှင်။ဒေါက်တာရှင်နုနာစီနေကြရာကဗီအိုအေမြန်မာပိုင်းရဲ့ကြာတာပရီးနေ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ဗီအိုအေကထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကိုဗီအိုအေရဲ့အင်တာနက်စာမျက်နှာ
အထင်အပြင်းဆုံးတုံးခုခွဲထားတဲ့အင်ဒိုနီးရှားနိုင်ငံမှာရွေးကောက်ပွဲအတွက်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပြီးသူ့ဆုံးအလိုက်ဗိုလ်ဖူးနေမနဲ့ခုနှစ်နာရီမှာမဲယုံတွေကိုစတင်ဖွင့်လှစ်ခဲ့တယ်လို့နေ့လယ်တနားရီမှာမဲယုံတွေကိုပိတ်ခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာမဲဆန္ဒရှင်150တုံးတန်းကဒီရွေးကောက်ပွဲမှာမဲလာပေးခဲ့ကြပါတယ်။မဲယု ဒီဖွဲ့ရဲ့စစ်တမ်းကောက်ယူမှုဟာအရင်ရွေးကောက်ပွဲတွေတုန်းကလည်းမှန်ကန်ခဲ့တဲ့အတွက်အများကယုံကြည်မှုရှိပါတယ်။တင်ဝင်မဲရလကူတော့ရွေးကောက်ပွဲကော်မရှင်ကမေလာထဲမှာထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်တေချာသလောက်ရှိနေတဲ့လက်ရှိသမရဝီရိုရိုကတော့သူ့ရဲ့အောင်ပွဲကမင်းကွန်းတဲမှာပြည်သူတွေစီးလုံးကြဖို့အတွက်ပြောကြားခဲ့တယ်လို့တင်ဝင်မဲရလကူစိ
ဒီကပ်ပွဲမဲပီအပီမဲဦးရမှာကောက်ယူတဲ့စက်တန်းတွေအရဆိုကျွန်တော်တို့အသာစီးရနေတာတွေ့နိုင်ပေမဲ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်မဲ့တရားဝင်မဲအရေးအတွက်ကိုကျွန်တော်တို့စိတ်ရှိရှိထားစောင့်ကြရမှာပါ
တမရဟောင်းမာဂဝတီစုကန်နိုပူထရီနေထိုင်ရာမန်တန်အရမှာမဲပီခဲ့တဲ့အသက်69နှစ်ရွယ်အန်နီကသူနဲ့သူ့ညီမတို့ဟာဂျိုကိုဗီဒိုတို့ကိုထောက်ခံသူတွေဖြစ်ပြီးဒီကနေ့ဟာသူတို့အတွက်နေရူးတစ်နေ့ဖြစ်ကြောင်းပြောပါတယ
် Today the election I feel like Hari Raya
ကတော့ကျမတို့ Hari Raya ပါပဲဆိုလိုတာကကျမတို့အတွက်တကယ့်နေရူးနေ့မြတ်တစ်နေ့လို့ပြောတာပါ
အသက်43နှစ်ရွယ်အငှားရင်မောင်းသမားပေါ်မိုင်ရူလီကလည်းသူရွေးချယ်မဲ့သမရဟာပရမအချက်အနေနဲ့လူကောင်းတယောက်ဖြစ်ပြီးနိုင်ငံအကျိုးကိုရွတ်ဆောင်နိုင်တဲ့ခံရယုံကြည်ရသူတူဖြစ်စေခြင်းလေလို့ပြောပါတယ်။ဒီရွေးကောက်ပွဲမှာလွန်ခဲ့တဲ့10နှစ်ကလည်းဆိုင်မဲပေးတဲ့လူငယ်တွေပိုးပြီးများလာတယ်လို့စောင့်ကြည့်သူတချို့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာမဲပေးနိုင်သူတွေကတန်း60လောက်ကအသက်30အောက်တွေဖြစ်ပြီးစစ်တမ်းတွေရသူတို့တဲကအများစုဟာမဲမပေးဘဲနေတာကိုတွေ့ရတဲ့အတွက်မဲရလဟာနောက်ဆုံးမှအပြောင်းလဲတော့ဖြစ်နိုင်ခြင်းရှိပါတယ်။ဒါပေမဲ့အငင်းစားဖြစ်ဖို့ချုပ်ကြီး EN Santoso ပါဒနာကုစုမကတော့မဲပေးမှုကအဆင်ပြေပြေရှိရတယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့ကျွန်းပေါင်း 18,000 ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအရှေ့ပိုင်းကမတည်ငြိမ်တဲ့ပါပါဒေတာမှာတော့ရက်ကွက်နှစ်ခုမှာမဲမရသူတွေဒေတာကန်တဲ့ရဲတွေကြောင့်အငင်းခုန်ဖြစ်မှုတွေကြောင့်မဲပေးမှုတွေကိုရပ်ဆိုင်းခဲ့ရတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။လက်ရှိသမ္မတဂျိုကိုဝီဒိုတို့ဟာသူ့ရဲ့9နှစ်သက်တမ်းမှာနိုင်ငံတွင်းပြုပြင်ဖို့အတွက်အရေးကြီးလိုအပ်နေတဲ့အခြေခံအဆောက်အအုံတွေနဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာတွေအတွက်ကောင်းကောင်းလှုပ်ဆောင်ပေးနိုင်တာကြောင့်နာမည်ကောင်းရခဲ့သူဖြစ်ပါတယ်။ပရိဘောကလုပ်ငန်းကနေနိုင်ငံရေးလောကထဲကိုရောက်လာတဲ့ဂျိုကိုဗီဒိုတို့ဟာနိုင်ငံရေးမှာအဆွမ်းသိပ်မရောက်တဲ့အလေအလတ်ဝါဒီတစ်ယောက်ဖြစ်ပါတယ်။သူ့ရဲ့ပြန်ဘက်ပရာဘိုရိုဆူဘီယန်တိုကတော့စစ်ဘိုလ်ချုပ်ဟောင်းတဦးဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကိုနှစ်တော်ကြာအုပ်ချုပ်ခဲ့တဲ့1998မှာဖြုတ်ချခံခဲ့ရသူအာနာရှင်ဆူဝါတိုရဲ့သက်မှတ်ဖြစ်ပါတယ်။ပရာဘိုရိုကလည်းသူ့ရွေးကောက်ပွဲမဲဆွယ်အဖွဲ့ကနေရခဲ့တဲ့စစ်တမ်းတွေအရရွေးကောက်ပွဲမှာသူ့အနိုင်ရတယ်လို့ဗိုလ်တပူးနေမှာပဲကြေညာခဲ့တာပါ။ဒါအပြင်မဲပေးပြီးစစ်တမ်းကောက်ယူတဲ့အဖွဲ့တွေကသူ့ရဲ့ပြန်ဘက်ဂျိုကိုဝီအနိုင်ရတယ်လို့ပြနိုင်အောင်မတမာတဲ့စစ်တမ်းတွေထုတ်ပြန်တယ်လို့ဆွဆွဲနေကြောင်းဂျကာတာဂလုပ်သတင်းမှာဖော်ပြပါတယ်။ဒါပေမဲ့အင်ဒိုနီးရှားအရေးစောင့်ကြည့်လေ့လာနေသူတွေကတော့ဒီစစ်တမ်းကောက်ယူတဲ့အဖွဲ့တွေကိုတန်တရားမရှိပါဘူး။အများလက်ခံတဲ့စစ်တမ်းတွေမှာရက်လက်တွေတူနေတယ်လို့ Australia Indonesia Center အကြီးအကဲ Kevin Evans ကပြောပါတယ
်။ All the respectable polling are indicating a similar result.
ယုံကြည်ရတဲ့စစ်တမ်းကောက်ယူမှုအားလုံးကလက်ရှိသမ္မတပဲနိုင်တယ်ဆိုတဲ့အဖြေတစ်မျိုးပဲထွက်ပါတယ်။နောက်ဆုံးကျင်းပခဲ့တဲ့သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲမှာစင်ခေါ်သူပရာဘိုဘက်ကကောင်းကောင်းပြောဆိုနိုင်ခဲ့ပေမဲ့ဒါကမဲပေးသူတွေစိတ်ပြောင်းသွားစေဖို့တော့မသေးကြပါဘူ
းဒီဒီချင်းအင်ဒိုနီးရှားနိုင်ငံကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြတဲ့ကိုယ်စလေလောင်း2000ရှိပြီးအင်ဒိုနီးရှားဒုသမရအမျိုးသားအဆင့်တိုင်းနဲ့ဒေသဆိုင်ရာလွှတ်တော်အမတ်တွေအဖြစ်ဝင်ရောက်အရွေးခံကြတာဖြစ်ပါတယ
်ဒေါက်ခင်မျိုးတက်ပါရှင်ဒီကနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွေးမှာတော့မနက်ခင်းသတင်းစာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာဥကျော်စံတာရဲ့မြန်မာရေးတုံ့တက်ခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ VOA American အတန်ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတွေတောင်းဆိုလိုရဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။အခုမြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာတာပိုင်းမနက်ခင်းစီစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုဒုတိယပိုင်းနာရီရဲ့အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်တယ်လို့ဥကျော်စန္တာရဲ့မြန်မာရေးသုံးသပ်ချက်မှာတော
့အိန္ဒိယမှာအဲ့ဒီကမ္ဘာအကြီးဆုံးထိပ်ဆုံးအကြီးကဲဟာ1948နဲ့လွတ်လပ်ရတဲ့ပုဂ္ဂိုလ်ပေါင်း30တိတိပြောင်းသွားပြီ။ဗမာပြည်မှာဘယ်လောက်ရှိကြလဲ။အဲ့လိုပေါ့။တဦးဟာရုံးမှာ
အများမြန်မာတိုင်းရင်းသားပြည်ထနာနဲ့အိန္ဒိယနမူနာဆွေကောင်းစင်ပေါ်1990ပြည်နှစ်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စန္တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအာပေါ်မပြည့်ကိုရဲမင်းထွန်းနဲ့အတူတင်ပြပေးထားပါရဲ့ရှင်။ဧပြီလ18ရက်နေ့ထုတ် The Diplomat Magazine မှာဆောင်းပါးရှင် Ted Parrott ကြီးသားထားတဲ့မြန်မာနိုင်ငံမှာနိုင်ငံသားယင်းဤမြုံနယ်မှုတွေလှုပ်ဖို့ကြောက်ရွံ့နေကြတာဟာနိုင်ငံရေးရှိဖွံ့ဖြိုးတိုးတက်ရေးကိုချိန်ချောက်ရာရောက်နေတယ်ဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရကဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့ပြီးတဲ့နောက်2016ခုနှစ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာတဲ့အချိန်မှာနိုင်ငံတကာယင်းဤမြုံနယ်သူတွေကမျှော်လင့်ချက်တွေထားခဲ့ကြပြီးမြန်မာ့ချက်နဲ့မကိုက်ညီခဲ့ကြဘူးလို့ဆောင်းပါးကိုအစာချီရေးသားထားပါတယ်။တရုတ်နဲ့အိန္ဒိယကစီးပွားရေးအရာယင်းဤမြုံနယ်မှုတွေအားကျစရာကောင်းလောက်အောင်အပြိုင်ဆိုင်ပြုလုပ်ထားကြတဲ့မြန်မာနိုင်ငံအဖို့အရက်သားအစိုးရလက်ထက်နိုင်ငံတကာယင်းဤမြုံနယ်မှုတွေကိုလမ်းဖွင့်ပေးမယ်လို့ထင်မြင်ယူဆစရာဖြစ်ခဲ့ကြပါတယ်။2015-2016ဘဏ္ဍာရေးနှစ်မှာနိုင်ငံခြားဒိုက်ရိုက်ယင်းဤမြုံနယ်မှု FDI 6.5 ဘီလီယံဒေါ်လာရှိခဲ့ပြီးနောက်နှစ်တွေမှာတဖြည်းဖြည်းကျဆင်းလာခဲ့တာပါ။ဒါဟာပုဂ္ဂလိကလုပ်ငန်းရှင်ကန္တာဖွင့်လင့်နိုင်ရေးနှောင့်နှေးမှုတွေနဲ့အတူအခြေခံအဆောက်အုံတည်ဆောက်ရေးမှာအားနည်းချက်တွေနဲ့စိန်ခေါ်မှုတွေကိုတစိ့တစ်ပိုင်းအားဖြင့်အပြစ်တင်စရာရှိပါတယ်။စစ်တပ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေလို့ကုလသမဂ္ဂကဆွတ်ဆွေးထားတဲ့မြန်မာနိုင်ငံမှာကျင့်ဝတ်နဲ့ဂုဏ်သိက္ခာပိုင်းအရာအခက်အခဲတွေရှိနေတာကလည်းယင်းဤမြုံနယ်သူတွေကိုနှောက်တွန့်စေတယ်လို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။American နဲ့ Europe တက်မက EU ကစီးပွားရေးအရာပိတ်ဆို့တံခတ်မဲ့အလားအလာတွေရှိနေတာကလည်းမြန်မာစီးပွားရေးကဏ္ဍကိုထိခိုက်စေသလိုယင်းဤမြုံနယ်လူသူတွေအတွက်မတည်ကြမရေရာမှုတွေသာပိုပြီးတော့ဒိုးလာစေတာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံယင်းဤမြုံနယ်မှုကော်မရှင်ကလည်းဒေါ်လာတန်းနေရာယင်းဤမြုံနယ်မှုရထားတဲ့20စီမံကိန်းကိုချပြခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကလည်းပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းတွေမြင့်တင်ကြဖို့လုပ်ငန်းရှင်တွေကိုဖိတ်ခေါ်ခဲ့ပါတယ်။ဒီအပေါ်မှာနိုင်ငံသားငွေလိုချင်တက်မဲ့မှုကရိုဟင်ဂျာလူနည်းစုပြဿနာကိုနှေးမိန်သွားစေမလားလို့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေကထင်မြင်ကြသလိုစစ်တပ်ရဲ့မတရားနှိပ်စက်ညှဉ်းပန်းမှုတွေထပ်မံပေါ်ပေါက်လာအောင်အားပေးရာရောက်နိုင်တယ်လို့လည်းထောက်ပြကြပါတယ်။နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာယင်းဤမြုံနယ်မှုတွေပြုလုပ်ဖို့နှောက်တွန့်နေကြတာဟာအလုတ်အကင်နဲ့ကုန်ထုတ်လုပ်ရေးအခွင့်အလမ်းငွေကြေးဝန်ဆောင်မှုနည်းပညာနဲ့စီးပွားရေးအခြေခံအုတ်မြစ်တည်ဆောက်ရေးစရဲအခွင့်အလမ်းကောင်းတွေလည်းလုပ်စီမှာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်နှစ်နာစီပါတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်တကယ်တော့တရုတ်ယင်းဤမြုံနယ်သူတွေကစစ်တပ်ပါဝင်ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေမှာအကျိုးတူပူးပေါင်းလှုပ်ဆောင်လိုကြပြီးနိုင်ငံရဲ့လူအခွင့်အရေးပြဿနာတွေကိုလစ်လျူရှုထားကြတာကိုတွေ့ရပါတယ်။2019-2018ဘဏ္ဍာရေးနှစ်မှာမြန်မာနိုင်ငံအတွင်းတရုတ်နိုင်ငံရဲ့ယင်းဤမြုံနယ်ငွေဒေါ်လာ100,000,000ရှိပြီး American, England နဲ့ Germany တို့ရဲ့ယင်းဤမြုံနယ်မှုထက်ပိုပါတယ်။ပုဂ္ဂလိကကဏ္ဍမှာနိုင်ငံခြားတိုက်ရိုက်ယင်းဤမြုံနယ်မှု FDI မရှိတာကမြန်မာနိုင်ငံရေရှိတိုးတက်ဖွံ့ဖြိုးရေးကိုလက်ငင်းအကျိုးသက်ရောက်မှာဖြစ်တယ်လို့နောက်ွယ်မှာစစ်တပ်ပါဝင်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့ခိုင်မာအောင်တွန်းအားပေးရရောက်နေတယ်လို့လည်းဆောင်းပါးရှင်ကဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံရေရှိဖွံ့ဖြိုးရေးအတွက်ယုံကြည်စိတ်ချရတဲ့ယင်းဤမြုံနှံမှုအခွင့်အလမ်းတွေဖန်တီးပေးနိုင်မှုအရေးကြီးပါတယ်လို့ရေးသားထားပါတယ်ရှင်
။ဆက်လက်ပြီး April 18ရက်နေ့ရက်စွဲနဲ့ Modern Tokyo Times မှာဆာဝကူအစ်စမီနဲ့လီဂျေဝေါ်ကာတို့ရေးတဲ့တရုတ်နိုင်ငံကမြန်မာနိုင်ငံကိုအခိုင်အမာထောက်ခံဖို့ကတိပေးနေချိန်အနောက်နိုင်ငံတွေကလမ်းဖွင့်ပေးဖို့လို့ဆိုတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ် နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ရဲ့ကောင်းဆောင်မှုအောက်မှာမြန်မာနိုင်ငံဟာဒီမိုကရေစီစနစ်ရှင်သန်စေမယ့်လမ်းကြောင်းပေါ်မှာရှိနေပါတယ်။ဒါပေမဲ့ရခိုင်ပဋိပက္ခအပေါ်ဝိုင်းဝန်းသတင်းဖော်ပြမှုများနောက်မှာတော့နောက်နိုင်ငံတော်တော်များများကမြန်မာနိုင်ငံကိုဖြစ်တင်ရှုတ်ချခဲ့ပြီးဆော်ဒီအရေဗျာနိုင်ငံရဲ့ကမ္ဘာကဌာအောက်က IOC အဖွဲ့နဲ့လူမှုမီဒီယာများရဲ့အလို့တွေကိုမျက်နှာသာပြီးခဲ့ကြပါတော့လေ။ဒီလိုအခြေအနေကြောင့်တရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာနိုင်ငံကိုကုလသမဂ္ဂမျက်နှာစာမှာတံပိုးရှိလာတဲ့ထောက်ခံမှုတွေပြီးခဲ့ပါတယ်လို့စောင်းမရှင်တွေကဆိုပါတယ်။တရုတ်၊ဂျပန်ပါဝင်တဲ့အရှေ့မြောက်အာရှနိုင်ငံတွေမဲခေါင်မြေဝန်းဒေသကနိုင်ငံတွေနဲ့အိန္ဒိယနဲ့စင်ကာပူလိုနိုင်ငံတွေကမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်ခဲ့ကြပါတယ်။ဒီလိုအခြေအနေတွေရှိပေမဲ့အနောက်အင်အားကြီးနိုင်ငံတွေနဲ့ IOC နိုင်ငံတွေကတော့မြန်မာနိုင်ငံကိုပြစ်တင်ပြောဆိုတိုက်ခိုက်ဖို့လူမှုမီဒီယာတွေကိုအသုံးချကစားပြီးဒေါက်ဆန်းစုကြည်ပေါ်ပြင်းပြင်းထန်ထန်ဖိအားပေးခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေအကြားဆက်ဆံရေးတင်းမာနေတာကိုအခွင့်ကောင်းယူပြီးတရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ဆက်ဆံရေးအကောင်းအောင်ကြိုးစားနေပါတယ်လို့လည်းစောင့်မရှင်တွေကဆိုပါတယ်။တရုတ်နေစဉ်သတင်းစာမှာဖော်ပြထားတာကတရုတ်မြန်မာစစ်ရေးပူးပေါင်းဆောင်ရွက်မှုအရေးပါမှုကိုအတိအမှတ်ပြုရင်းနဲ့နှစ်နိုင်ငံစစ်တပ်တွေအနေနဲ့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်တင်ပြီးအပြန်အလှန်အကျိုးရှိမှုနဲ့ယုံကြည်မှုကိုအခြေခံလို့နှစ်နိုင်ငံစစ်ရေးဆက်ဆံရေးကိုတည်ဆောက်သွားတင်တယ်လို့သမရရှိကပြောကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးပထဝီအရာအရေးပါမှုနဲ့ဒေါက်ဆန်းစုကြည်လက်ထက်ခိုင်မြဲတဲ့ဒီမိုကရေစီလမ်းမှာဆက်ရှောင်နေတဲ့အချက်တွေကိုထည့်သွင်းစဉ်းစားရင်းထိတ်တန့်အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုလမ်းဖွင့်ပေးဖို့အရေးကြီးနေပါပြီလို့စောင့်မရှင်ကပြောပါတယ်။တကယ်တော့ဒါဟာအနောက်နိုင်ငံတွေနဲ့အိန္ဒိယနဲ့ဂျပန်နိုင်ငံလိုအာရှအင်အားကြီးနိုင်ငံတွေရဲ့အမျိုးသားအကျိုးစီးပွားဖြစ်တယ်။ဒါကြောင့်ရခိုင်ပဋိပက္ခနဲ့တခြားအရေးကြီးတဲ့ကိစ္စတွေကိုပိုလက်တွေ့ကြတဲ့နိလန်းနဲ့ဖြည့်ရှင်းရမှာနှစ်ဖက်အပြန်အလှန်အကျိုးပြုမဲ့အနေအထားကိုအခြေခံဖို့လိုပါတယ်။ဒီနိလန်းကိုထိတ်တန့်အနောက်နိုင်ငံတွေကလက်ခံကျင့်သုံးမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့အမေရိကန်၊ဂျပန်၊တရုတ်၊ရုရှားဘယ်နိုင်ငံနဲ့မဆိုရင်းရင်းနှီးနှီးဆက်ဆံသွားနိုင်မှာဖြစ်ပါတယ်လို့ဆောင်းပါးရှင်တွေကရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေထဲကမြန်မာပြည်အကြောင်းဆောင်းပါးတွေကိုကောက်နှုတ်တင်ပြပေးခဲ့တာပါ။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုတင်လာကြအောင်ပါရှင်။ American Idiom 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်ပို့ချပေးမှာဖြစ်ပါတယ်။
ဒီနေ့နေ့ပဲတင်ပြပေးမယ့် idiom အစုံကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက Achilles Achilles ကတော့လူနာမည်H-E-E-L, heel ကတော့ခြေဖနှောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ။ Greek ဒန္တရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရည်ထည်တဲ့နေရာအလုံးမှာအာကီလီးစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရည်မထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထည်ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနှောက်ကိုမျှားနေတင်းကြီးတဲ့အခါအာကီလီးစ်အသက်ဆုံးရှုံးရတဲ့ဒန္တာကြီးပါ။ဒါကြောင့်လူတူဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွက်ကွက်တော့ရှိစနေပါ။အဲ့ဒါကိုAchilles heel ဆိုရည်ညွှန်းပြောလို့ရှိပါတယ်။
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
Lu mya ga do ma ti ja bu le. Da ba mai lu Henry ye de kwe the shi de pyo nyan kwe ga do ta cha lu ye a myin go le ma khan nai de a che ba be lu a ji be ya ba de. U ma go naw ta khaw na sin ji ja ya aw.
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
Lu ru ye tain ma ti ja de lu du u ye pyo nyan kwe go yin nyon pyo chin yin be lu pyo ma le.
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံး English စာသင်ခန်းစာတွေကို VOA မနေ့ခင်းတိုင်းမှာဒေါ်လလာတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ဥကျော်စံသားရဲ့မြမကြီးတုံးသက်ချက်ကိုနှားဆင်ရပါမယ်။မြန်မာနိုင်ငံမှာတိုင်းဒေသနဲ့ကိုင်းအင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပဋိပက္ခတွေဘာကြောင့်ပုံမကျေပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာစကားအရာမတူကွဲပြားမှုတွေများပြားလွန်းတဲ့အိန္ဒိယနိုင်ငံမှာအလားတူပဋိပက္ခတွေဘာကြောင့်နှဲပါရသလဲဆိုတာတွေကို1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်တင်ပြထားပါတယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ညီညာရေးဟာပြည်သူတွေဒီသူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဥဆောင်တဲ့ရာသအစွဲတက်လာပြီးတဲ့နောက်မှာညီညာရင်းအလားလားပူပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ခဲ့ကြလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတုတ်တက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါလေလားဒီညီညာရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီကနေ့အချိန်ကြီးကြည့်လို့ရှိရင်ညီညာရေးအလားအလာကောင်းတဲ့သူပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းစဉ်ကြီးကိုဟိုဤအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းရင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်။ရတဲ့အတွက်အပြဿနာအခက်အခဲတွေကိုလူလူပါပို့ပြီးတီးခွန်ရတာဒါတစ်ချက်ပေါ့။ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူး။နောက်တစ်ချက်ကအဲပွဲတွေဘာကြောင့်ပုံများလာကြလဲ။ဘာကြောင့်ညီညာရေးအလားလာဟာပုံမိန်ကလေးဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေ။တစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှဒီကိစ္စတွေအတွက်အကြီးသေးညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့သံတရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်ဆောင်းအောင်ပါ
ဟုတ်ကဲ့အဲ့ဒီနံပါတ်1ချက်ကိုရင်းဆန်းစစ်ပါဆရာအဲ့တော့အကြီးသေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာဘယ်လိုသတ်မှတ်ပါလဲ
ကျွန်တော်မြင်လာတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ energy ဆိုတာဟာတက်နေတော့ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဤတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲ့တော့များရှိပါတယ်သို့တော်အခက်ခဲတည်တော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါန်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွေ့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်ခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျကျွန်တော်လည်းအဲ့ဒါဆက်ပြောလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် energy ဆိုတာဟာတိုင်းပြည်ရေးကြည့်တဲ့အရာတွေကိုပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းရဖြစ်တဲ့တွင်အခက်ခဲတွေဒီဟာအစိုးရအာဏာချက်လို့ညင်ခံရတဲ့လူကျွန်တော်သုံးသပ်ပါတယ
်။တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိစရာသူတို့သုံးသပ်တာရောလွန်ပါသလားခံပြင်းပြီးရောများပြောနေရသလားဆရာဘယ်လိုသဘောပါလဲ
။အဲ့ဒါနှစ်မျိုးလုံးဖြစ်နေတယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါန်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တပ်တော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာမြန်မာပြည်ကထုတ်ခံရတဲ့အဲ့လိုလုပ်တဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မေးခွန်းပေါ့ဒါခုထိမေးခံနေရတဲ့အတွက်ဒီတန်တရားအကျိုးကိုခံစားသက်တယ်လို့ကျွန်တော်မြင်နေခင်ဗျာ
ဟုတ်ကဲ့ဆရာပထမဆုံးပြောခဲ့တဲ့အကြီးအသေးနဲ့ပတ်သက်လို့တခုရဲ့ဒီခြေနေဆွအောင်တမင်လုံနေတဲ့အင်အားစုတွေရှိသလားဆိုတဲ့အချက်လည်းဆရာနံပါတ်1နဲ့ပြောရပါတယ်အဲ့ဒီအချက်ကိုဆရာဘာလို့ထောက်ပြပြီးပြောတာခင်ဗျာ
ခုကဒီမိုကရေစီတစ်စိတ်ပိုင်းရှိတဲ့သဘောဆိုတော့တက်နေတဲ့အစိုးရကိုပြုတ်ကြကြီးကိုအတိုက်ခံနေတာလောက်တာအဆင်လားတိုင်းပြည်တိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မရော်ကပဲအဓိကဟိုလောက်တာတိုက်ချင်းသူတို့မတိုက်ချင်းတဲ့သူတို့ပါပဲအဲဒါအဆင်လားပေါ့နောက်တစ်ခုကဒီတက်မရော်ဟာရောအရင်ကစစ်ဆိုးရလက်ထရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေးကအကြတာကသိတယ်ပြည်တယ်ဆိုတော့ဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်ဆိုးရုံကတော့အိန္ဒိယဘက်ကအခြေပြုတဲ့တပုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထက်မှာဒီဥပမာပြရင်ဥပမာကောင်းဆုံးပြရင်AA ပေါ့နော်ဒီဖွဲ့စည်းဟာသေးသေးလေးရနေအခုတလောက်အောင်ကြီးလာလောက်အောင်ဟာAA တော်လုံးလို့လားတခြားအကြောင်းနေလားဒါမဟုတ်စစ်တပ်ကမတိပဲနဲ့ကိုမွေးထားသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော် AA ကိုပြစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တပ်ရဲ့အဲသဘောတဘာဝဟာမိကွန်းထုတ်စရာအကြီးကြီးရှိနေတယ်အဲကြောင့်အခုလိုတိုက်ပွဲတွေဖြစ်နေခြင်းဟာတမရဘက်ကရောနောက်တကအတိုက်ခံတခြားနိုင်ငံရေးအင်အားပါတီတွေအင်အားစုတွေကပါလက်ရှိအစိုးရကိုအကြက်တက်ဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးခြင်းဖြစ်ပါတယ်ခင
်ဟုတ်ကဲ့ကျွန်တော် AA ဆိုလို့ AA နဲ့ပတ်သက်ပြီးတခွန်းမေးချင်ပါတယ်အခုတမရကတစ်ဖက်သက်ပြစ်ခတ်စေခြင်းညာတယ်လေးလခွဲဆက်သွင်းခြင်းညာတယ်ဆိုတဲ့နေရာမှာ AA ထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုခြံလှပ်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအစီပိုင်းတွေကိုပဲသူကအဲဒီအပြစ်ခတ်ရစဲချင်းမှာထည့်လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောပါခင်ဗျာ
အဲ့ဒါလည်းပဲကျွန်တော်ထင်တယ်အပြစ်ခတ်ရစဲရေးမကြီးညာတဲ့နေရာမှာသူကအပြစ်ခတ်တွေလုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲဒါကြောင့် AA ပဲဖြစ်ဖြစ်နောက်ဖက်ဖြစ်နေတာနောက်ဖက်ဒေတာကိုဖြစ်ဖြစ်သူအာယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုတော့ကျွန်တော်အိန္ဒိယနဲ့နှိုင်းစီမီမေးချင်တယ်ဆရာအိန္ဒိယကကဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တယ် linguistically or ethnically ရောပဲအများဆုံးတိုင်းပြည်ဖြစ်တယ်တချိန်တည်းမှာပဲကဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းရင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားတယ်ဆရာသူတို့စီမှာတိုက်ပွဲစုပ်စံနဲ့တိတ်မကြတော့ပါလားဆရာဘယ်လိုဖြေရှင်းခဲ့ပါသေးသလဲ
အိန္ဒိယနိုင်ငံရဲ့ဒီနေ့ဒီမိုကရေစီရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်တိုက်ရခဲ့ကဒီနေ့တမိုင်းဟာကျွန်တော်တို့အားကြစရာကောင်းသလိုအိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျကျွန်တော်အိမ်မှာ24နှစ်နေခဲ့တယ်အိန္ဒိယတပ်မတော်ကအရာရှိတွေကိုနိုင်ကလည်းသူတို့ဂုဏ်ယူတာတွေ့ရတယ်ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျင်းမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါဖြင့်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြားပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမ်မြင်လွတ်လပ်ရေးရတယ်အတူတူကိုလိုနီဖြစ်ကြတယ်။အမှဥတယောက်ထဲကနေဥဆောင်တဲ့အစိုးရစနစ်တုံးမအုပ်ချုပ်မှုစနစ်ပမာပြည်ကအခုချိန်ကြီးအမြင့်တွေတယ်။အိန္ဒိယကအဲ့လိုမရှိဘူး။အမြတ်ပြင်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီး၃ရက်သူတို့လည်းရှိတယ်ကျွန်တော်တို့လည်းရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပျက်စီးနေတာပေါ့နော်အင်္ဂလန်ကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်အတိတ်ကပြောရရင်စစ်တပ်ပေါ့အင်္ဂလန်စစ်တပ်နဲ့ကျွန်တော်တို့စစ်တပ်အချိန်ကြီးရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးကပြောတာမဟုတ်ဘူးအင်္ဂလန်ကတပ်ခုနပြောသလိုစစ်တပ်ဟာလည်းတူရီထိတ်ဆုံးတဲ့ပုဂ္ဂိုလ်ရဲ့အမိန့်ကိုနာခံကြတာဒါအစင်လားပါအဲ့တော့အိန္ဒိယမှာအဲ့ဒီတပ်မတော်အကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုဂ္ဂိုလ်ပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိသလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ပဲနေခွင့်ရှိတယ်တကယ်ကြည့်လိုက်လို့ရှိရင်3နှစ်တိတာဝန်ထမ်းတဲ့လူ2ယောက်နဲ့တူတူဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲမူထမ်းရတယ်အချိန်ကြာရင်ဒါအားယူကြတယ
်အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆွေးနွေးအသွေးအရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတက်မတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုက်လို့ဖွဲ့စည်းထားတာရှိကြဆရာ
အဲရှိတယ်ခင်ဗျာသူတို့ကလူမျိုးစုလို့ပြောရမယ်ဟာရောနောက်တစ်ခါပြင်းနေလိုက်ပေါ့နော်ပြောမရများအလေတဲ့မျိုးမျိုးရှိတယ်မှာကောရခတ်တက်တော့မှာအခုချိန်ကြီးရှိတာပေါ့အဲ့တော့အဲ့ဒီတက်တွေကလည်းသူ့ရဲ့အယောင်သွေးအစုံနဲ့အဲဟိုချီတက်ဆေးရေးပြတာသူအားလုံးဟာ စစ်ဦးစီးချုပ်တူရဲ့အမိန့်အောက်မှာအကုန်လုံးဟိုအာဏာတည်ကြပါတယ
်သူတို့အချင်းချင်းညမှာပြစ်ပြခါလုံးဝမရှိဘူ
းအဲတမရဟိုအိန္ဒိယမှာညောင်းနေတယ်လို့ရောသူကျွန်တော်ဖတ်ရတယ်လို့ကောဟိုတက်တက်တွင်ပြိခါမရှိပါဘူးခင်ဗျလုံးဝမရှိပါဘူ
းနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းရင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလည်းအာဆန်တို့မနီပူရိုးစသဖြင့်ပေါ့လေအချင်းမြောက်မှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုအလိုက်ကောပြဿနာဘလို့ရှိပါလဲအိန္ဒိယမှာဗဟိုအစိုးရနဲ့ပြည်နယ်အစိုးရဆိုတဲ့အပြင်လူမျိုးအားဖြင့်ကောဗမာပြည်မှာဗမာဆိုတဲ့လူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းရင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုကြီးဆိုတဲ့လူမျိုးကြီးဆိုတာကောအိန္ဒိယမှာရှိနေလားဆရာဟ
ာမရှိဘူးလို့ပြောရမှာပေါ့ဟိုပြပခါတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင်ရင်တို့ကမရှိဘူးခင်ဗျတို့မှလူမျိုးဆိုတဲ့သဘောလုံးဝမရှိပဲနဲ့ဘာသာစကားအတုံးတစ်ခုပဲ꿰ပြတယ်ဥပမာဟင်ဒီစကားဆိုဟင်ဒူစတန်နီစကားအများစုသုံးတယ်ယုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟို federal snit အခြေခံဥပဒေနဲ့ထိမ့်ပြီးတော့သူတို့ထိမ့်ညှိပေးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းပုတ်ချုပ်မှုအခြေခံဥပဒေက federal snit ဖြစ်ပြီးတော့ဒီလူနည်းစုတွေကိုဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လုပ်ပိုင်ခွင့်နေသူပေးထားတဲ့အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့် democracy ဟိုရှင်းတန်းနေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့ရှေ့ကိုမျှော်ကြည့်ရင်မြန်မာနိုင်ငံဟာငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
အဲဝန်နေဇာပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွေ့ချင်ဘူးညာကျွန်တော်တို့တော်တော်ဝေးပါလိမ့
်ဦးကျော်စန်းသာတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့လာမယ့်စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်ရှင
်။ဒေါ်တာရှင်ရရှင်။ကိုပိုင်ဦးချုပ်ခွင့်ရဝဒေတာမှာငင်းငယ်ရေးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာခွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်တန်တန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေး၊စီးရေး၊စီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ခွင့်မျိုးပူရီဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်းအဖွဲ့အစည်းတွေနဲ့ငင်းငယ်ရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလား။ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့သူယုံကြည်ရာအစီအစဉ်အလဲရောက်ပါပြီခုတစ်ပတ်အစီအစဉ်မှာတော့ American နိုင်ငံ Harvard တက္ကသိုလ်ရဲ့ပညာသင်ဆုနဲ့ပြည်သူရေးရာစီမံခန့်ခွဲမှုမဟာဘွဲ့ရရှိပြီး UNESCO ရဲ့ World's Top 10 Digital Innovation Awards ကိုချီးမြှင့်ခံရသူလည်းဖြစ်တဲ့Google ရဲ့တီထွင်မှုဆိုင်ရာပညာသင်ဆုနဲ့ Silicon Valley မှာနည်းပညာလုပ်ငန်းတွေလေ့လာခဲ့ပြီးတဲ့နောက် 360@ နည်းပညာကုမ္ပဏီတီထောင်သူဒေါ်လှလဝင်းဘာကိုယုံကြည်သလဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါရဲ့ရှင
်။မင်္ဂလာပါ။ကျွန်တော်ယုံကြည်ရာကျွန်တော်တို့တမျိုးသားလုံးအတွက်နောက်ထပ်ဒေါ်လာရေးတစ်ခုတိုက်ဖို့ရှိပါသေးရဲ့အဲ့ဒါကတော့ပညာရေးဒေါ်လာရေးပါကျွန်တော်တို့ချစ်တဲ့မြန်မာပြည်ကိုတကယ်ကိုခိမိတ်ဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်တစ်ခုအဖြစ်သင်ကူးပြောင်းနိုင်မှုဆိုရင်ပညာရေးပြည်ပင်ပေါင်းလဲမှုကအရန်ကိုအခြေခံကြတဲ့လွယ်ချက်တစ်ခုလို့ယုံကြည်မိပါတယ်အနာရှင်ဆိုရလက်ထက်မှာအလွတ်နှုတ်တိုက်ကြမှတ်မှုကိုအလွန်မင်းအသားပေးခဲ့တဲ့ပညာရေးဖြစ်ခဲ့ရပါတယ်ဘလို့သင်ကူးပြောင်းရမှာလဲဆိုတော့အင်္ဂလိပ်လိုဆိုရင်တော့ stage on the stage model ရှေ့ရနေပြီးတော့ဆရာကတင်ပေးတပည့်ကမှတ်သားပြီးတော့ခုပြီးခတ်ပြီးဝါစာရုံအစင်းနဲ့ပြင်ပေးထားတဲ့အလွတ်ကျမှတ်တဲ့စနစ်ကနေပြီးတော့ guide on the site model ကိုပိုင်းစဉ်းစားတွေးခေါ်သုံးသပ်ပြီးပြဿနာကိုဖြေရှာနိုင်တဲ့နည်းဖြစ်ပြောင်းလဲရမှာပါ
ဆမ်မီဝဲစနစ်ဆိုရင်လည်းအရင်ကလိုလွတ်နှုတ်တိုက်ချမှတ်တဲ့စနစ်ကနေပြီးတော့ခစ်စနစ်နဲ့ရောညီတဲ့စနစ်ဖြစ်ပြုပြင်ကြောင်းလည်းလို့ပါတယ်။ဥပမာအားဖြင့်ပြမလူဝံဖွဲ့စည်းမှရှိနေတဲ့ကြေတနာတွေကိုဖြေရှင်းတဲ့စနစ်သို့မဟုတ်ကျွန်တော်တို့ ကလေးတွေရဲ့ဒီထွန်းနိုင်တဲ့စွမ်းရည်တွေမြင့်တင်ပေးတဲ့ပရောဂျက်ဘေ့စ်လာနင်း၊ပရိုဂရမ်ဘေ့စ်လာနင်းစနစ်တွေနဲ့ပြုပြင်ကြောင်းလည်းမယ်ဆိုရင်တော့ကျွန်တော်တို့ခင်မီရဲ့ပညာရေးစနစ်ကိုရောက်သွားနိုင်မှာဖြစ်ပါတယ်။ မျိုးဆက်တဲ့ဒီဂျစ်တယ်နေတစ်တွေအတွက်စာသင်ခန်းပညာရေးကအရင်တော့ရေးဖက်အတွက်လုပ်ခေါ်တဲ့ခေတ်ဟောင်းအသုံးလုံးကနေပြီးတော့ကျွန်တော်တို့ခေတ်သစ်အသုံးလုံးတက်မှာဖြစ်တော့မှာပါ။ IT အဲ့အတွက်ဒီကမ္ဘာလုံးကဖုန်းတွေတက်ဘလက်တွေကွန်ပျူတာတွေနဲ့လေးလာနေတဲ့အခါမှာကျွန်တော်တို့ကဖုန်းတွေတက်ဘလက်တွေကိုဘယ်လိုမျိုးစနစ်တကျအစီကံတကျပညာရေးအတွက်သုံးသင့်ကြောင်းသင်ပေးဖို့တာဝန်ရှိလာပါပြီ။အဲ့အတွက်လည်းကျွန်တော်တို့360ရက်ကနေပြီးတော့မြန်မာနိုင်ငံပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့နိုင်ငံလုံးကចောင်းသားចောင်းသူမိဘဆရာတွေအခမဲ့သုံးနိုင်အောင်သင်ယူသင့်တဲ့ညီခင့်တ
ကျောင်းသားကျောင်းသူဆယ်စင်မတွေနဲ့ကျောင်းဥတွေအားလုံးဝင်ပါပြီးတော့ဝိုင်းကူပြီးတိုက်ပေးဖို့ကျွန်တော်တို့ဘက်ကမေတ္တာရခံချင်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကျန်နေသေးတဲ့အချိန်တွင်သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်အမေရိကန်တရားရုံးချုပ်ရှေ့နေချုပ်ဝီလျံဘာနဲ့လက်ထောက်ရှေ့နေချုပ်ရော့ဒ်ရော့ဇန်စတိုင်းတို့ဟာချက်တဲ့ပရင်းနေမနေ့ပိုင်းမှာအထူးစစ်ဆေးမှုရောဘတ်မော်လာရဲ့အစီရင်ခံစမ်းတဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ကြောင်းတရားရေးဝန်ကြီးဌာနကဗိုလ်တဖူးနေမှာကြေညာလိုက်ပါတယ်ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားကဝင်ရောက်ဆက်ဖွဲ့မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မော်လာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ပြီးချက်တဲ့ပရင်းနေမှာထုတ်ပြန်မယ်လို့ရှင်းနေချုပ်ဘာကစီစဉ်ထားတာပါဗော်တဖူးနေမင်းမြန်ရေဒီယိုမင်းမြန်ကမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရှေ့နေချုပ်ဘာသတင်းစာရှင်းလင်းပွဲလုပ်ပြီးရင်သူလဲသတင်းစာရှင်းလင်းပွဲကျင်းပနိုင်ပွဲရှိကြောင်းပြောကြားခဲ့ပါတယ်အထူးစုံစမ်းမှုရော့ဘတ်မော်လာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုသေးစိတ်သိကြလို့အမေရိကန်ပြည်သူတွေစောင့်နေတယ်ဆိုပေမဲ့2016ရွေးကောက်ပွဲကာလအတွင်းသူ့အနေနဲ့မှားယွင်းတဲ့လောက်ရတဲ့နဲ့ဆက်ဆက်တာတွေရှိနေခဲ့ဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနဲ့မှပြောကြားခဲ့တာပါမြောက်ကိုရီးယားနိုင်ငံအနေနဲ့နီးပြူရမြောက်ပဲ့ထင်းလက်နက်တဲ့တစ်ခုကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်ကိုရန်ကြီးကြပ်ကိုကဲလမ်းညွှန်ခဲ့တဲ့ဒီစမ်းသပ်မှုဟာတိုက်ကိုအရေးပါတဲ့ထူးခြားလှုပ်ဆောင်ချက်တစ်ခုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။2015မလေးထိုင်းနယ်စပ်တောထဲမှာတွေ့ခဲ့တဲ့အစုလိုက်ပြောင်းလိုက်မြှုပ်နှံထားတဲ့အလောင်းတွေနဲ့ပတ်သက်ပြီးတော့မလေးရှားဆွေကဗုဒ္ဓဖူးနယ်မှာစတင်စုံစမ်းနေပြီဖြစ်ပါတယ်။အဖရိကနိုင်ငံမှာစားသုံးမှုမတင်တဲ့ဆန်မတင်တဲ့ဆန်တန်ချိန် 18,000 ကိုဗုဒ္ဓဘူးနေကဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်ဒီဆန်တွေကမြန်မာပြည်ကလာတဲ့ဆန်တွေဖြစ်ပါတယ
်တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့ရပါရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်VUE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.